ထိုင်းမြန်မာနယ်စပ်၊ကရင်ပြည်နယ်မဲတဝေါ်ဒေသကနေဖျားတုံးစုထီရှိနေတဲ့နေချာဆောင်ကိတ်အားလုံးကိုလာမယ့်နိုဝင်ဘာလ20ရက်နေ့ကစပြီးပြီးတော့ပိတ်ပစ်တော်မယ်လို့ကရင်ပြည်နယ်ကနေချာဆောင်တပ်ကပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံစွာအင်ဝန်ကြီးဌာနရဲ့အမိန့်နဲ့နေစပ်တရားမဝင်ခဲ့တွေကနေလောင်စာစီတင်သွင်းနေတာတွေကိုရလိုက်ပြီးတဲ့နောက်ပိုင်းမှာမှနေချာဆောင်တပ်ဖက်ကလည်းအခု ကျွန်တော်တို့ရဲ့နေကြားကတရားမဝင်ဂိတ်တွေကိုမြန်မာနေကြားဆောင်တပ်ဖက်ကနေလာမယ့်26ရက်နေ့မှာစတင်ပိတ်မယ်ဆိုပြီးနေကြားဆောင်ဘုံမှုတင်းစော်မင်းကအခုလိုပြောဆိုလိုက်ပါတယ်။
ကျွန်တော်တို့မဲသွားတယ်တရားသုံးယူပြီပေါ့ကျွန်တော်နေကြားဆောင်တပ်အနေနဲ့တက်တဲ့ဂိတ်ရှိတဲ့နေရာတွေပေါ့အဲ့ဒါပိတ်မှာသတားပေါ်တစ်ခုပဲလွတ်မယ်ခင်ဗျာနေဆက်မှာတရားမဝင်ဂိတ်တွေအများအပြားရှိပြီးအထူးသဖြင့်နေကြားဆောင်ဂိတ်တွေကနေနှစ်နိုင်ငံကုန်သွယ်စည်းစိမ်မှုတွေကိုလည်းလုပ်ဆောင်နေတာပါအခုအခါမှာတော့နှစ်နိုင်ငံကုန်သွယ်စည်းစိမ်မှုတွေကိုတရားဝင်နေဆက်တံတားပေါ်ကနေပဲတောင
ပြန်ပိတ်ဖို့လုပ်တာဖြစ်တဲ့အကြောင်းဘုံမှုသိန်းစော်မင်းကပြောသွားပါတယ်။
ကျွန်တော်တို့ကိတ်ကတော့ကျွန်တော်တို့တည်းကတော့တွင်းမှုပေါ့ကျွန်တော်ဘုံမှုဆုံးချစ်ကသာတွင်းမှုလေသူကတော့နေကြတော့တဲ့ကိတ်တွေကိုသူကပိတ်တာနောက်ပြီးကျွန်တော်တို့စီစီပိုင်းလည်းပြီးမသွင်းတော့ဘူးလေသူတို့တွေကယူရဘက်ဆန်ကနေမှဒီလည်းပြီးမသွင်းကိတ်တွေလည်းသွားလာဖို့မပြီးဘူးပါညာဆိုတော့စစ်စစ်တက်တွေကတော့တော်တော်တော့ပိတ်တာကိုပိတ်တဲ့အခါကျတော့သူလည်းသူတို့လည်းငါတို့လည်းဒီပြားပိတ်မဆိုတဲ့နေသားမဖြစ်လာတော့ဘူး။ဒါနည်းနည်းလေးအခြေအနေတင်းမာနေတယ်။နောက်တော့ဟိုလုံနေတဲ့ဥစ္စာတွေကဒီကျွန်တော်တို့ဆက်ရှိနေတဲ့ဟိုလီကော်ပတာဖြတ်တယ်လေ။နေဖြတ်နေဆက်ကိုကျော်ပြီးတော့ဖြတ်လာတယ်။ဖြတ်လာတဲ့အခါကျတော့ KIM ကကျွန်တော်တို့ဒီက KIM ကနေမှစာထုတ်တယ်။အဲ့ဒါကိုအကြောင်းမပြန်သေးဘူ
း။ပြီးခဲ့တဲ့အပတ်တုန်းကလည်းမြဝတီမြို့မှာနေသားဆောင်တက်ရဲ့အကြီးအကဲဖြစ်တဲ့ဘုံမှုချစ်သူကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးအဲ့ဒီသတင်းစာရှင်းလင်းပွဲမှာလည်းထိုင်းဘက်ကစာရင်ဝန်ကြီးဌာနရဲ့ညွှန်ကြားချက်နဲ့နေဇက်ခိတ်တွေကနေလောင်စာစီတင်သွင်းလာတယ်မလို့ဖို့ညွှန်ကြားထားတဲ့အကြောင်းထိုင်းဘက်ကတာဝန်ရှိသူတွေကပြောဆိုခဲ့တယ်ဆိုပြီးအခုလိုပြောသွားပါတယ်
။ဘမကုန်တိုင်မှုပေါ့။ဒါကမကုန်ကျွန်တော်ဟာအဲ့ဒီကျော်မှုကိုကျွန်တော်မြင်လိုက်တဲ့အခါကျတော့ကျွန်တော်စူပါပြန်ပြောလဲဆိုတာစာရှင်ဝန်ကြီးဌာနကနေညွှန်ကြားလို့ပါတဲ့
။နေသားဆောင်တက်ဖက်ကတော့တရားပေါ်ကနေစီအသွာလာမရှိတာကလွဲရင်အောက်လန်းတွေကနေလဲစီးပွားရေးဆောင်မှာအခွန်ဆောင်ပြီးသွားနေတာဖြစ်တယ်လို့လဲဆိုပါတယ်။လက်ရှိမှာတော့နေဆက်တရားမဝင်ဂိတ်တွေကနေလူအသွာလာများရှိနေသေးဖြစ်ပြီးခိုင်းမြန်မာကုန်စည်စီးဆင်းမှုတွေကတော့တိတ်မရှိတော့ပါဘူး။အဓိကကတော့ခိုင်းဘက်ကနေတင်သွင်းနေတဲ့လောင်စာစီတင်သွင်းမှုအလုံးကိုအောက်တိုဘာလကုန်ကလေးကရပ်နားထားပါတယ်ရှင်။